ိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေအတွင်းဆောင်းလုပ်ရေးလုပ်ငန်းခွင်တွေပိတ်သိမ်းထားတာကြောင့်အလုံးမရှိဝင်ငွေမရှိဖြစ်ကြတဲ့မြန်မာရှေ့ပြောင်းလုပ်သားတွေလည်းအကူအညီပေးရေးအဖွဲ့တွေကိုအားထားနေကြရဆဲဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကြီးထိုက်ကဆက်ပြီးတင်ပြမှာပါရှင်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အာဏာပိုင်တို့ကဆောက်လုပ်ရေးလုပ်ငန်းတွေကိုပိတ်သိမ်းခဲ့ပြီးတဲ့နောက်မှာအလုပ်သမားတွေနှစ်လတာဝင်ငွေမရှိဖြစ်နေကြပါတယ်။လိုအပ်နေသူတွေအတွက်ဒီနေ့ကိုထောက်ပံ့ပစ္စည်းအထောက်600ကျော်ချက်ပြုတ်ပြီးအစားအသောက်ပွဲ3000ကျော်ဝေငှနေတဲ့ Bangkok Community Health လို့မျိုးအလူရှင်ဖွဲ့တွေကိုအလုပ်မရှိတဲ့လုပ်သားတွေမိခိုကြရပါတယ်။အလုံးမရှိဖြစ်နေတဲ့အသက်32နှစ်အရွယ်ကိုထွန်းကြီးလည်းဇနီးဖြစ်သူနဲ့အတူဝင်ငွေမရှိဖြစ်နေတာပါ
။ဟိုတဲ့ဆောင်နံကို
အလုံးမလို့ရတာကြောင့်မြန်မာနိုင်ငံကိုပတ်စံကျန်မပို့နိုင်ပါဘူး။ဒီသားစုလည်း300ပြက်ပြီးရုန်းကန်နေရပါတယ်
။အလုံးကမှ600ကျော်နေထိုင်တဲ့ဘန်ကောက်ကတန်းရပြီမှာသူတို့နေကြပါတယ်။ဒီရင်ပေါက်တွေကလည်းဆောင်းတွေနဲ့ဖြစ်တယ်လို့ကာထပြီးအဖြစ်ဆောက်ထားတဲ့တန်းရပြီမှာနေကြရတာပါ။Bangkok Community Health အဖွဲ့ကဝင်ခဲ့တဲ့စံ၅တစ်တာနဲ့တခြားအသုံးဆောင်တွေဒီအပိုင်းမှာရထားတာကြောင့်တပတ်စာစာရေးတောင်ရေးအတွက်အဆင်ပြေစေပါတယ်။အဖွဲ့ကိုပူးတွဲတည်ထောင်တဲ့ Grash Land ကအခုလိုပြောပါတယ်
။ They just were using their savings to
အရင်ကဖူဒါရင်ွေတွေကနေထုတ်သုံးနေကြတာပါ။တချို့ကတော့အဆင်ပြေကြပါတယ်။စားစရာရှိနေတာကြောင့်ပိန်ချုံနေကြတာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့စုထားတဲ့ပတ်စံကကုန်သွားပါပြီ။အဲ့ဒီအချိန်ကျွန်တော်တို့ကမသွားပြောလို့ရှိရင်သူတို့မှစားစရာမရှိတော့ပါဘူး
။ Bangkok Community Health အဖွဲ့ကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါကာလအတွင်းဖွင့်ရှိခဲ့ပြီးထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားအကူအညီပေးသူ400ကျော်ရှိပါတယ်။စီးပွားရေးချက်တဲချတဲ့လူမှုအတိုင်းဝိုင်းတွေကိုအစားအသောက်ဖြန့်ဝေပေးကြတာပါ။ထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစပြီးတော့များလာတဲ့ဇွန်လကိုပိုင်းကဆက်လို့စားလုံရေလုပ်ငန်းခွင်တွေကိုအစိုးရကပိတ်သိမ်းခဲ့တာကြောင့်အလုပ်သမားတွေဝင်ငွေမရှိတော့တာပါ။အလုပ်သမားတွေအတွက်စားနပ်ရိက္ခာလုံလောက်အောင်အလုပ်ရှင်တွေကမထောက်ပံ့တာကြောင့်အကူအညီပေးရေးအဖွဲ့တွေကဝင်ပြီးတော့ကူညီချရပါတယ်။နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုကပြန်ကျလာပြီလို့ယူဆတဲ့အကြောင်းကူးစက်ရောဂါထိချုပ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ချာဝစ်တန်နာဝပ်ကပြောပါတယ
်ထိုင်းနိုင်ငံမှာလက်ရှိဒေါ်လာမျိုးကွဲကူးစက်မှုကြေညာနဲ့ကြုံနေရပါတယ်ဒီကူးစက်မှုပမာဏကများလာပါတယ်နေ့စဉ်ကူးစက်မှုအသစ်နှုန်းအမြင့်ဆုံးအခြေအနေကနေကျော်လွန်လာပြီလို့ကျွန်တော်တို့ယုံကြည်ပါတယ်တလားကြာအသွားလာကန့်သက်ပြည်တင်နေပြီးနောက်အခုအခါမှာတော့ကူးစက်မှုနှုန်းကရောဂါနည်းရလို့ထင်ပါတယ်
ဒီစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု2000အောက်ကိုရောလာတဲ့ဩဂုတ်လ22ရက်နေ့ကစလို့ထိုင်းနိုင်ငံတွင်အသွားအလာကန့်သက်တမ်းမြစ်ချက်ကိုအစိုးရကစပြီးတော့ဖြေလျှော့ပေးနေပါတယ်။ဒါပေမဲ့လည်းလိုအပ်သူတွေအတွက်တော့ဆက်ပြီးတော့ကူညီပေးနေရအောင်မှာဖြစ်တယ်လို့ Bangkok Community Health အဖွဲ့ရဲ့ပူးရဲတီထောင်သူဖရီဆိုပူရာဘာကပြောပါတယ
် COVID will go down COVID ဖြစ်မှုလည်းကျလာပါတယ်ကာကွယ်ဆေးထိုးတာလည်းများလာပါတယ်ဒါပေမဲ့လည်းဆာလံမှုသိမ့်မှုနဲ့ဝင်ငွေကျက်လက်မှုငွေကြေးအထောက်အပံ့မရှိတာတွေကအဓိကအခက်အခဲဖြစ်လာမှာဖြစ်ပြီးပုံမှန်ပြန်ဖြစ်ဖို့လည်းအတော်လေးအချိန်ယူရမှာပ
ါဩဂုတ်လအလဲပိုင်းလောက်မှာထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်နေ့စဉ်ကူးစက်သူအသစ် 23,400 ကျော်ထိအမြင့်ဆုံးရရှိခဲ့ပြီးတဲ့နောက်အခုအခါမှာတော့နေ့စဉ်ကူးစက်မှုအသစ်က1000ကျော်နီးပါးကိုကျဆင်းလာပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကြောင့်တည်ဆုံးမှုနှုန်းကတော့များနေသေးဖြစ်ပါတယ်ရှင်။